မုံရမျိုးရဲ့ကဗျာဆရာပရဟိတသမားဝါရင့်နိုင်ငံရေးသမားဖြစ်သူဦးစိန်ဝင်းဟာမေလ14ရက်နေ့တောက်ကြနေကသူအရင်လုတ်ကင်ခဲ့မှုတဲ့မုံရစက်မှုဇုံဝင်းခောက်ဆွဲဆက်မှာကနီစစ်ဘေးဒုက္ခသည်တွေအတွက်အလှူငွေကောက်ခံနေခြင်းအလုတ်သမားတယောက်ကနေသူ့ကိုဓာတ်စီတုံးနဲ့ပစ်ပြီးမီးရှို့ခဲ့ပြီးတဲ့နောက်ပြင်းထန်တဲ့မီးလောင်ဒဏ်ရာနဲ့မုံရဆေးရုံကြီးမှာနိုင်ပိုင်းအကြာသေဆုံးခဲ့ပါတယ်ဒီဖြစ်ရက်နဲ့ပတ်သက်လို့တမီးဖြစ်သူမတ်တင်းတွေကို VOA ကဆက်သွယ်မိမြန်းရာမှာမိသားစုဝင်တွေအနေနဲ့သိရှိထားတဲ့ချက်လက်တွေကိုအခုလိုစပြောပါရစေ
။ဒီပေါင်းစတည်ရတော့အဖေရဲ့မိတ်ဆွေပေါ့အဖေတကယ်ချင်းအဲ့ဆက်ယုံမန်နေဂျာပေါ့အဲ့ဖြစ်ပွားသွားတဲ့နေရာဆက်ယုံမန်နေဂျာဦးတိုင်အောင်ကကျမဖုန်းကိုလှမ်းဆက်ပြီးတော့တမီးဖေဒီလိုဒီလိုပဲဓာတ်စီလောင်းပြီးတော့မီးရှို့ခံရတဲ့အတွက်ကြောင့်မို့လို့အတောင်ကြားတာပေါ့အဲ့လိုပြောတော့ဒီအဖေအတန်ကိုလည်းဖေးမှကြားရတယ်ကျမဖုန်းနဲ့နေပြီးတော့အဖေကနေပြီးတော့ဒေဝကရီကိုခေါ်လိုက်ပါပေါ့အဲ့လိုပြောတဲ့အဖေတန်ကိုလည်းကြာတော့ကိုကတလောက်များများဆဆလို့မထင်ဘူးပေါ့လေဖေးသတိရန်ကောင်းတာဆိုအဲ့လိုမထင်ဘူးပေါ့မထင်တော့ကျမကနေနဲလာနဲတယ်ဆိုရင်ကျမစေုံကြီးပါရင်မသွားချင်အမှုတွေပါရင်မဖြစ်ချင်ဘူးပေါ့နဲတယ်ဆိုလို့ရှိရင်အပြင်စေကမ်းမှာပဲကုမယ်ဆိုပြီးတော့ကျမကပြောတော့မအားမဖြစ်ဘူးမဖြစ်ဘူးစေုံကြီးသွားမှဖြစ်မှာဆိုတော့ဒါနဲ့ကျမကနေပြီးဟုတ်ကဲ့အဲ့ဒါကျမစေုံကိုလိုက်ခဲ့ပါမယ်ဆိုပြီးတော့အဖေကအရင်စေုံကိုရောက်တယ်ပေါ့နော်ရောက်ပြီးကျမစေုံကိုအမေကိုခေါ်ပြီးတော့ကျမတို့အသားမင်းရဲ့စေုံကိုသွားတယ်သွားတဲ့အချိန်မှာပြရတော်တော်ကြီးကိုအပေါ်ပိုင်းမှာမိတော်တော်ကျွန်းထားရတယ်ပေါ့အစီရဲ့သဘင်ကလည်းရှည်တယ်မုတ်စိတ်မှုတွေလည်းရှည်တယ်ဆိုတော့အဲ့ဒါတွေကတော့မဲပြီးတော့ကတ်နေတာပေါ့နော်လုံးဝမှမျက်လုံးအိမ်ကိုမမြင်ရဘူးပေါ့နော်အသားတွေအရေတွေကိုပဲမြင်နေရတယ်မျက်စိတငယ်အိမ်ကိုလုံးဝမှမမြင်ရဘူးရှင်နေရအရန်ဆိုတယ်အဖေရေသမီးကိုမြင်လားမြင်လားဆိုမမြင်ရဘူးလို့သူပြောတယ်အောက်ပိုင်းတော်တော်လောင်သွားတယ်ပေါ့နော်ခေါင်းပိုင်းနဲ့အောက်ပိုင်းနဲ့ရင်ဘက်နဲ့ကြောနဲ့ကတော့ထိုင်နေရဆိုအိမ်နေရတက်စီမရောက်လို့နေမှာပေါ့အဲ့ဒီနေရာလေးကအပူပဲရှက်ပြီးတော့ကြည့်ကြည့်မှမမတွေ့ဘူးဒါနဲ့အဖေရဲ့သတိကောင်းတဲ့အတွက်ကျမကရနိုင်မယ်အဖေကိုတော်တော်ဟိုပြန်ကယ်နိုင်မယ်လို့ထင်ပြီးတော့တန်တဲ့အဖြစ်ပြဘာဆိုမှမမေးဘူးအဲ့ဒီမှာပဲဟိုဟာလုတ်ဖေးစေကူတမှုခံပြီးတော့မနေ့9နာရီခွဲလောက်မှာဆေးရုံကိုရောက်တယ်ည10နာရီ45မှာဆုံးသွားပါတယ်ရှင
်အဲ့တော့ဆေးရုံမှာသူ့ကိုဘယ်လိုမီးရှို့လိုက်တယ်လဲဆိုတာကိုရောသိရလားရှင်
အဲ့ဆေးရုံမန်နေဂျာရဲ့ပြောပြချက်ကအရာတော့သူတို့နှစ်ယောက်ကအမြင်နဲ့ချင်းဆိုင်ခိုင်ဆိုင်ပြီးစကားပြောနေတယ်တဲ့စကားပြောတဲ့အချိန်မှာဆေးရုံကအလုတ်သမားကအပြင်ကိုကွင်းရွယ်သွားလိုက်အောင်မယ်ဆိုပြီးတော့ဆက်ရုံအပြင်ဘက်ကိုထွက်သွားတယ်တဲ့ပြန်ရောက်တဲ့အခါမှာဓာတ်စီဘူးသုံးခုပါလာတယ်ပါလာတာတော့သူမမြင်ဘူးပေါ့နော်ဘေးကအခြားဆက်ရုံဝန်ထမ်းတွေကမြင်တာပေါ့နော်ဓာတ်စီဘူးလို့လည်းမထင်ဘူးရေဘူးလို့ပဲထင်တယ်တဲ့အဲ့ဒါကိုတာယာကုန်းထဲမှာအဲ့သုံးခုကိုလှည့်တယ်လှည့်ပြီးတော့တကြံရေပတ်တယ်လို့ပဲအဖေကိုလှမ်းပတ်လိုက်ပြီးတော့မီးချင်းနဲ့ရှို့ပြီးတော့ဖတ်ပြေးသွားတယ်တဲ
့အခုလိုဖြစ်ပြတ်သွားတာနဲ့ပတ်သက်လို့ကောအနာပိုင်းနေရဲတက်ဖွဲ့ဘက်ကရောအေးယူတာမျိုးပေါ့နော်သူတို့အဲ့လိုမျိုးစစ်ဆေးမေးမြန်းတာမျိုးရှိလဲရှင
်ရှိလဲဆိုတော့ကျမတို့ကဆေးရုံရောက်သွားပြီဆိုတော့ဆေးရုံကမှုကင်ရနေပြီးတော့တပ်ပုံရိုက်သွားတယ်မှတန်းယူသွားတယ်ပေါ့နော်ယူသွားပြီးတော့ခါကြတော့ဖွင့်ထားတယ်ပေါ့နော်သူတို့ကဖွင့်ထားတယ်ဆိုတော့ကျမတို့ကတော့အစောပိုင်းကတော့ကျမတို့ကဒီအဖေအသက်အနေမဆိုးရင်တော့ဘူးလို့ထင်ပြီးတော့ပေါ့နော်အဖေနဲ့စကားပြောလို့ရတယ်အဖေရဲ့မျက်မြင်စင်ကြီးအရန်ဆိုးတယ်ဒါပေမဲ့အဖေရဲ့သတိကောင်းတယ်စကားပြောလို့ရတယ်ဆိုတဲ့အတွက်ကြောင့်မို့လို့ကျွန်မကတော့အစောတုန်းကပြဿနာမရှာတော့ဘူးအထူးသဖြင့်ပြောရမယ်ဆိုလို့ရှိရင်ကျွန်မတို့မှာနိုင်ငံရေးလှုပ်ထားတဲ့နောက်ပိုင်းရာသွန်လေးတွေရှိနေတဲ့အတွက်ကြောင့်သူတို့နဲ့မပတ်သက်ခြင်းတဲ့အတွက်ကြောင့်ပေါ့မတိုင်တော့ဘူးဒီတိုင်းပဲနေမယ်ပေါ့အဲ့လိုမျိုးဆုံးဖြတ်ထားကြတာပေါ့နော်ဆုံးဖြတ်ထားတဲ့အချိန်မှာနောက်ပိုင်းတော့သူတို့ကဒီဒါပေးမှုသေးခင်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒါသူတို့ဘက်ကရေးယူမယ်ဟိုအရေးယူပေးပါမယ်ပေါ့နော်ဟိုအထူးကြက်မှတ်ပြီးတော့လိုက်ပေးပါမယ်လို့သူတို့ဘက်ကပြောထားတယ်ဖြင့်
အခုဒီဖြစ်သွားတဲ့ကိစ္စမှာကြတော့ဒီလောက်မြ мян ဆန်ဆန်ကြီးလုံးဝမမျောလင့်ထားတဲ့အချိန်မှာပေါ့နော်ဟိုမီးရှို့တက်ခံလိုက်ရတယ်ဆိုရယ်ဒီလိုအညိုတကြီးဒီလိုဖြစ်ရတယ်လဲဆိုတာရောညီမတို့မိသားစုတွေအနေနဲ့ဘာကြောင့်လို့ထင်လဲရှင
်ကျမတို့ကတော့ဘာကြောင့်လို့ဆိုတော့ကာယကံရှင်ကိုယ်တိုင်မှပဲသိမယ်ထင်တယ်ဘာလို့လဲဆိုတော့ကာယကံရှင်ဒီအဖေနဲ့အညိုအတေးမရှိဘူးအမုန်းမရှိဘူးဘာလို့လဲဆိုတော့အဲ့ဆက်ယုံမှာအဖေကအရင်တုန်းကလှုပ်လှုပ်ခဲ့တယ်ပေါ့အဲ့စုံစက်မှာပဲပေါ့နော်အဖေကလှုပ်လှုပ်ခဲ့တယ်ဆိုတော့ခါကြတော့အဲ့ဒီကလူငယ်လေးတွေပေါ့အဲ့တုန်းကတော့သူတို့တွေကလူငယ်လေးတွေပေါ့လူငယ်15နှစ်လောက်ခန့်တည်းကအဖေကအဲ့မှာလှုပ်လှုပ်ပြီးနောက်ပိုင်းသူကျမကြီးမကောင်းတာရောအသက်ရွယ်ကြောင့်ပဲကျမတို့ကအနာယူခံလိုက်တာပေါ့နော်အနာယူခံလိုက်တော့သူအလုံးမလုပ်တော့ဘူးဒါပေမဲ့အဲ့ဆက်ယုံကဆက်ယုံဝင်တဲ့အကုန်လုံးနဲ့ချင်းချင်းမင်းမင်းရှိတယ်ပြုတ်လုတဲ့သူကိုယ်တိုင်ကလည်းအဖေစီမှာဝင်ထွက်တယ်လည်းရှိတယ်အဖေစီကနေစောက်တွေပါပြီးငှားပြီးတော့ဖတ်တယ်ပေါ့နော်ချင်းချင်းမင်းမင်းပဲရှိပါတယ်သူနဲ့ဒါပေမဲ့လည်းဘာကြောင့်သူဒီလိုလှုပ်လိုက်တယ်ဆိုတာကတော့သူကိုယ်တိုင်မှပဲသိမှာပဲ
အခုလိုဖြစ်ရတဲ့ပတ်သက်ပြီးတော့မိသားစုဝင်တွေဘက်ကပေါ့နော်ဟိုတရားမျှတရေးအတွက်ကောဘယ်လိုဆောင်ရွက်ပေးတင်တယ်လို့မြင်လဲရှင်
ကျမတို့ကတော့တရားမျှတရေးဆိုတာကတော့ဒ ီစနစ်မှာတော့အမရယ်ယုံကြည်မရှိဘူးကျွန်တော်တို့မောင်နှမတွေ့သည်လဲအဖေလျှောက်တဲ့လမ်းမှာယုံယုံကြည်ကြည်နဲ့အဲကိုယုံကြည်တဲ့ကိုယ်ရင်းလျှောက်လှမ်းနေကြရပေါ့နော်ကျွန်မကိုဆိုလို့ရှင်လဲအဲထိမ့်သိမ့်ခံထားရတယ်ပေါ့ပြင်မှာမရှိပါဘူးကျွန်မအဖေဒီလိုဖြစ်ပြက်တယ်ဆိုတာကျွန်မအကိုမသိသေးပါဘူးကျွန်တော်တို့အတိမပေးနိုင်သေးပါဘူးပေါ့နော်ကျွန်တော်တို့ကဟိုအဖေရဲ့ပေါ့နော်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ခံယူချက်တွေအောက်မှာကြီးပြန်းလာတာကျွန်မဆိုရင်88ခုနှစ်မှာမွေးတယ်ကျွန်မမွေးကနေ့ကနေအဖေရဲ့နိုင်ငံရေးခံယူချက်အောက်မှာကြီးပြန်းခဲ့တဲ့လူကျွန်မအသက်၄နှစ်အရွယ်မှာအဖေဆိုတာကိုပြန်ပြီးတော့မြင်ဘူးတဲ့လူပေါ့နော်ဆိုတော့ကျွန်တော်မောင်မောင်တို့ကအဖေရဲ့ဟိုယုံကြည်ချက်အောက်မှာကျွန်တော်တွေကပေါ့နော်ယုံကြည်ပြီးတော့ချက်လန်းနေကြတာပေါ့ဆိုတော့ကျွန်တော်တို့ကတော့တရားမျှတမှုဆိုတာကတော့ဒီချိန်နေမှာမရနိုင်ဘူးဆိုတာဟိုနားလည်ထားတယ်ပေါ့နော်မရနိုင်ဘူး
ကဗျာဆရာဦးစိန်ဝင်းရဲ့ရုပ်အလောင်းကိုတော့တနုငနီနေ့နေ့လယ်ပိုင်းမှာမြေမြုပ်တချို့ခဲ့တယ်လို့သမီးဖြစ်သူကပြောပါတယ်။မုံရမြို့မှာလူအများလေးစားရတဲ့ကဗျာဆရာဦးစိန်ဝင်းတည်ဆုံးချိန်မှာဇနီးသားတစ်ယောက်သမီးတစ်ယောက်နဲ့မျိုး၃ယောက်ကျန်ရခဲ့ပါတယ်။လက်ရှိသားဖြစ်သူကတော့မုံရအချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရပါတယ်ရှင်။